ရှမ်းပြည်နယ်မြောက်ပိုင်းကနံပါတ်2မြို့ကိုတအောင်းတပ် DNL ကဒီကနေ့သိမ်းယူလိုက်ပြီလို့ DNL ပြောရေးဆိုခွင့်ရှိသူကဒီကနေ့ဒီဇင်ဘာလ28ရက်နေ့မှာအတည်ပြုပါတယ်။မနက်တနားရီကျော်မှာနံပါတ်2အခြေစိုက်ခမရ324ကိုသိမ်းယူပြီးတော့တပြိုလုံးကိုထိမ့်ချုပ်လိုက်နိုင်ကြောင်းပြောပါတယ်။ Google Data လောက်ကင်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မြို့ရဲ80ရာခိုင်နှုန်းလောက်ကိုကိုကန့်တက် MNDAA ကထိမ့်ချုပ်ထားနိုင်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဆန်ကျော်ကပြောပြပေးပါပါရှင်
။ဒုတိယကမ္ဘာစစ်မတိုင်မီကာလကငွေနဲ့ခဲအများဆုံးထုတ်လုပ်နိုင်တဲ့ကမ္ဘာအကြီးဆုံးသတ္တုမိုင်းတရှိရာဒေသအဖြစ်ထင်ရှားခဲ့တဲ့နမ်တူမြို့ကိုဒီကနေ့ TNL ကသိမ်းယူလိုက်ကြောင်းဒေသခံတွေကပြောပါတယ်။ TNL တပ်ဖွဲ့တွေဟာဒီလ25ရက်နေ့ကစတင်ပြီးနမ်တူမြို့ရှိခမရ324ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ကလေကြောင်းအကူနဲ့အပြင်းထန်ခုခံကာကွယ်ခဲ့တာဖြစ်ပါတယ်။၃ရက်လောက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တဲ့နောက်မနေ့ညပိုင်းမှာ TNL ကသိမ်းယူလိုက်ပြီးဖြစ်ကြောင်းဒေသခံတူက VOA ကိုပြောပါတယ
်။ဟုတ်အဲ့ညပိုင်းလောက်ကမှဖြစ်သွားပြီညပိုင်းလောက်ကတော့ဒုံးပိုင်းနိုင်သွားပြီအအောင်ပလောင်ဖက်ကအေဒီနံသူစစ်တပ်ကိုကိုင်းနေတဲ့ခမရစစ်တပ်ကိုဒုံးနိုင်သွားပြီဟုတ်ညပိုင်းလောက်ကလည်းပြအော်နံသူမျိုးပေါ်မှာတော့ဒီအင်ကြီးနေတော့ရှိရပြဟိုတက်တက်တန်ထက်တန်တော့မပြီးတော့ဘူးပိုင်းရောတိုင်းရောမဖြစ်မလို့ရဒီလိုပဲသိရှိတယ်ပြအလုံးကိုရှိနေကြတယ်။ဒီကလာရကော့ဒီရတော့တော်တော်ကြွေးကြ။အဲဒီကျဲမှုရောအဲမနက်ချာရဲ့ပြန်ရောတော့ထိခိုက်ပြပြရောမြန်ရဲကြ။
တိုက်ပွဲပြင်းထန်ခဲ့တဲ့တတလရက်ွက်ဟာမြို့လယ်မှာဖျက်ဆီးစီးစစ်နေတဲ့နမ်ဘူမြင့်ရဲ့တောင်ဘက်ခြံခါမရ324တက်ဆွဲထားတဲ့ဘက်မှာရှိတာပါဒီတတလရက်ွက်မှာအုတ်ချုပ်ရေးယုံရဲစခန်းနဲ့ဆေးယုံစားတဲ့ဌာနဆိုင်ရာယုံတွေအများစုတည်ရှိပြီးမြောက်ဖက်ခြံပန်ဟိုက်ရက်ွက်ဘက်ကတော့ဈေးနဲ့စီးပွားလုပ်ငန်းအများစုတည်ရှိတာဖြစ်ပါတယ်တတလရက်ွက်မှာနေထိုင်သူအမျိုးသမီးတူကတော့မြို့သိမ်းလိုက်ပြီဆိုတဲ့သတင်းကြားသိရပေမဲ့ပြစ်ခတ်တဲ့တွေကြားနေရစေဖြစ်တာကြောင့်ဘုံခိုခြင်းတဲမှာပဲနေနေရတယ်လို့အပြင်လဲမထွက်ရဲကြောင်းပြောပါတယ် PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့နမ်တူမြို့ကို၄ရက်ကြာထူးဆစ်ဆင်ပြီးထိမ့်ချုပ်လိုက်နိုင်ပြီဖြစ်ကြောင်းအခုလို့အတည်ပြုပါတယ
်။နမ်တူမြို့တိန်တိုက်ပွဲကိုတော့ဒီမနေ့တနာရီခွဲစောစောမှာကျွန်မတို့ဝင်ရရှင်းလင်းသိမ်းပိုင်နိုင်ခဲ့တယ်။ဒီနမ်တူကန်းကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ25ကနေဒီ28ရက်နေ့၄ရက်ကြာတော့ပေါ့။မအခုဆိုရင်နမ်တူမြို့ကိုကတစ်မျိုးလုံးထိမ့်ချုပ်ထားတော့ပေါ့လေ
။နမ်တူတိုက်ပွဲမှာဒီလ25ရက်နေ့ကလေကြောင်းက9ကြိမ်26ရက်နေ့မှာ4ကြိမ်28ရက်နေ့မှာအကြိမ်20တိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။နမ်တူမြို့ဟာဒီဇင်ဘာလအတွင်း TNL ကသိမ်းယူလိုက်တဲ့ပင်စမမြောက်မြို့ဖြစ်ပါတယ်။ဒီလ9ရက်နေ့ကကြောက်မဲမြို့နယ်မိုင်းလုံမြို့25ရက်နေ့ကနန်းဆန်မြို့28ရက်နေ့ကနမ်ခန်စကန်းသစ်တက်စကန်းနဲ့22ရက်နေ့ကမန်တုံမြို့ကိုတင်းယူကြရလဲဖြစ်ပါတယ်ဒီလ26ရက်နေ့ကတော့နမ်တူမြို့ကထောင်ထဲချီတဲ့ပြည်သူတွေဟာလာရှိုးတီဘောကြောက်မဲနဲ့မန်ဆန်ဘတ်တွေကိုတင်းချောင်းနေကြောင်းဒေသခံကူညီသူတွေကပြောဆိုထားပါတယ်ဒေသတွင်းအခြေစိုက်ရွှေပြည်မေသတင်းဌာနကတော့ကိုကန့်ဒေသလောက်ကင်ဘက်မှာလဲတိုက်ပွဲတွေပြင်းထန်နေပြီးကိုကန့်တက် MMDAA ကပြည်သူစစ်စခန်းတွေအားလုံးကိုတင်းယူပြီးလောက်ကင်မြို့ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားတယ်လို့လဲသတင်းထုတ်ပြန်ထားပါတယ် MMDAA ကတော့တိုက်ပွဲသတင်းတွေထုတ်ပြန်တာမရှိပေမဲ့ဒီလ26ရက်နေ့ကစစ်ကောင်စီတက်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်လို့အရက်သား2ဦးသေဆုံးကြောင်းနဲ့25ရင်းတွေက6ယောက်သေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တစ်တုံညာနှစ်ခွန်စစ်စင်နှစ်လတာကာလမှာကိုကန့်ဒေသအတွင်းစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်လို့အရက်သား65ဦးသေဆုံးရသလို66ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းကိုကန့်တိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူးခင်ဗျာ